နိုင်ငံတော်တနင်္ဂနွေပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနေဦးဆောင်ခြင်းပါမယ်21ရာစုပင်လုံတတိယအစည်းအဝေးမှာကန္ဓာအလိုက်ကြိုတင်ပြင်ဆင်ဆွေးနွေးနိုင်ဖို့အပြည့်ရ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်အဖွဲ့၈ဖွဲ့ကနေထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်အပြည့်ရဖွဲ့၈ဖွဲ့အနေနဲ့ MCA လင်းချောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းသွားမှာဖြစ်တယ်လို့လည်းအပြည့်ရခေါင်းဆောင်တွေကပြောပါတယ်ဒီတောင်ပြေစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ဆက်နိုင်ကုန်းအင်ကတင်ပြပို့ထားပါတယ်ရှင်
။အပြည့်ရအစီလက်မှတ်ရေးထိုးထားတဲ့တိုင်းဒါလက်နက်ကဖို့ရှိဖွဲ့ကနေလက်မှတ်ပြည်တော်စုငင်းချင်းညီလာကံကို27ရာစုပင်လုံတတိယကျင်းစည်းဝေးအတွက်ကြိုတင်ပြင်ဆင်မှုဆိုင်ရာစည်းဝေးကိုထိုင်းနိုင်ငံဆင်မှတ်မြို့မှာကျင်းပခဲ့တာဒီကနေ့ပါဆိုလျှက်ရှိပြီးဖြစ်ပါတယ်။ဒီကနေ့စည်းဝေးရအချိန်ဒီကတော့ပို့မြူရာလွန်မြောက်ရေးဖွဲ့ချုပ်ဥက္ကဋ္ဌခုံမြင့်ထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့အဓိကဒီနေ့ဆွေးနွေးတာကတော့တတိယပင်လုံအစည်းအဝေးတက်ကိုကျွန်တော်တို့ကြိုတင်ပြင်ဆင်ရေးကိစ္စတွေအဓိကထားပြီးဆွေးနွေးကြတာ။ကျွန်တော်တို့ကဆွေးနွေးဖို့ဌာနအလိုက်ကြိုတင်ပြင်ဆင်ရတာရှိကြတယ်ကျွန်တော်ပြင်ဆင်မှာဖြစ်ပါတယ်
။အခုရ NCAS EAO ဖွဲ့တွေကလည်းဒီတော်စုငင်းချင်းကြီးညီလာခံမှာတင်ပြမဲ့ကဏ္ဍကြီး၅ခုဖြစ်တဲ့နိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍ၊ညီညာနဲ့သဘာဝပတ်ဝန်းကျင်ကဏ္ဍနဲ့လုံခြုံရေးကဏ္ဍတို့ကိုအသေးစိတ်ပြန်လည်ဆွေးနွေးသွားမယ်လို့သူကဆိုပါတယ်။အပြည့်ရဖို့ရှိဖို့အနေနဲ့အစီလမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲကိုတက်ဆန်းသွားမှာဖြစ်ပြီးလက်ရှိမြန်မာသမ္မတော်နဲ့စစ်ရေးသိမ်းပါနေတဲ့ဖွဲ့တွေဟာမိမိတို့ကင်ဆွဲတဲ့နိုင်ငံရေးယူဆနဲ့သက်ဆိုင်နေတယ်လို့လည်းခွန်မြင့်ခွန်ကပြောပါတယ
်ဒီ NCA မှာပါဝင်ပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့သွားနိုင်ရတော့အဓိကအကျဆုံးချက်ကချက်ဖြစ်ပါတယ် NCA လမ်းကြောင်းတိုင်းမှာဒီရက်ပြီးပြီးတော့ကျွန်တော်တို့သွားတယ်ကျွန်တော်တို့အခုလက်မှတ်ရေးဆိုကြတဲ့အဖွဲ့ရှိဖွဲ့နဲ့ဆိုရတောက်ဆိုတဲ့သဘောပါဖြစ်ပါတယ်အကျိုးတော့သဘောထားတွေကတော့ NCA လမ်းကြောင်းအလုံးမဖြစ်ဘူး NCA မဟုတ်တဲ့ချက်လောက်ကသွားမယ်ဆိုတဲ့အယူဆအဲ့တော့ဒီနေ့တက်ဖို့ဖြစ်ပြနေတဲ့အခြေအနေတွေကလည်းအဲ့ဒီမိမိကကျဲတဲ့အမေအူစာရဲ့အခြေအနေနဲ့ဆက်ဆိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်
မြန်မာငင်းချမ်းရေးကော်မရှင်အနေနဲ့အဖွဲ့ရှိဖွဲ့လက်သား NCA လက်မှတ်ရေးထိုးနိုင်ပြီးရရှိတဲ့တိုင်းရင်းသားလက်နက်ကအဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးသလိုကချင်းမြင်းနယ်၊ရှမ်းမြင်းနယ်၊ချင်းမြင်းနယ်တွင်မှစိုက်ပွဲတွေဆက်တိုက်ဆူဆူလို့ဖြစ်ပွားနေကြတာပါ NCA လမ်းကြောင်းမှာအားလဲချက်တွေရှိပေမဲ့လည်းတိုင်းရင်းသားလက်နက်ကအဖွဲ့တွေအနေနဲ့အခုတကွလက်တွဲပြီးအချင်းယူပြင်ဆင်ဖို့လိုအပ်တယ်လို့လည်းခုံမြင့်ထုံးကစိုက်တွန်းထားပါတယ်လက်ရှိမြန်မာသမ္မတနဲ့တချို့တိုင်းဒေသလက်ကဖွဲ့တွေကြားစီရီပြည်ပခန့်ဖြစ်ပွားနေပေမဲ့လည်းလမ်းမဲ့ဇန်နဝါရီလကုန်လောက်မှာပြည်သူစုငင်းချမ်းရေးညီလာခံကို27ရာစုပင်လုံတတိယကျင်းအစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်။လမ်းမဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်အားကောင်းတဲ့ပြင်ဆင်မှုကိုလုပ်ကြဖို့ကိုလည်း KNU ကမျိုးရာစီရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကအစည်းအဝေးဖွဲ့ပွဲမှာစိုက်တွန်းထားပါတယ်
။အာဏာရှင်တရားမျှတရဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပကျူစားကြရမှာဖြစ်ပါတယ်ဆွေးနွေးရမယ့်အကြောင်းအရာတွေကိုပြင်ဆင်ရမယ့်အပိုင်းမှာဒီမိုကရေစီနဲ့ဖက်ဒရယ်အနစ်ကိုပေါ်ပြတဲ့အခြေခံမျိုးတွေကိုပြင်ပြထားဖို့လက်ရှိကာလနဲ့အနာဂတ်မှာလည်းပြုပြင်ဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုပြင်ပြဆွေးနွေးသွားဖို့လိုအပ်ပါတယ်ကျွန်တော်တို့ရှင်းခွဲရဲ့မတူကွဲရမှုကနေဘုံသဘောတရားမှာတစ်ဖက်ကဆွေးနွေးပွဲတွေနဲ့ပြည်ရန်မှုလုံးဆောင်ရာအောင်မြင်ခြင်းကြောင့်ဆိုရင်ဒီစီဘူးကောင်းကောင်းနဲ့အချိန်ယူဖို့ဒီမှာပဲဆွေးနွေးကြည့်နိုင်မှုအသက်ပညာရှိရမှာလည်းဖြစ်ပါတယ်
NCA ပြည်ရပိုင်းသားလက်နက်ကရှစ်ဖွဲ့ခေါင်းဆောင်တွေကလည်းဒီဇင်ဘာလ14ရက်နေ့ကလည်း16ရက်နေ့ထိအစည်းအဝေးဆက်ဆံကျင်းပသွားမှာဖြစ်ပါတယ်။ပြည်နယ်ကလုံးပြည်ကကတ်တမှုရက်စိတ်ကြီးသဘောတူစာချုပ် NCA ကိုပိုင်းသားလက်နက်ကဖွဲ့ရှစ်ဖွဲ့ဖြစ်တဲ့ DNUG မျိုးရာစီယုံဒီမိုကရေစီအကျိုးပြုကိရတမတော် PKB ၊ကောင်ပန်းရှမ်းပြည်တမတော် RCSSSA ၊ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ၊ရခိုင်ပြည်လူမျိုးရေးပါတီ AIP မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အစရှိတဲ့ဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ NCA ပြည်ရက်လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ခင်ဗျာ